ျွန်တော်ညွန်ပေးအောင်ပါခင်ဗျာ။ကိုဗစ်ကာယရောဂါကြောင့်ကျွန်လာရတဲ့အကြံတဲဒုက္ခတွေလွန်မြောက်ဖို့နဲ့ဒေသပင်စီးပွားရေးပြန်လည်အားကောင်းလာစေဖို့ဘယ်လိုပြန်လည်ကုစားကြမလဲဆိုတာကိုနိုင်ငံလေးအနေနဲ့ကြိုတင်ပြင်ဆင်ထားကြဖို့ကုလသမဂ္ဂတွင်ရင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်။စနေနေ့ကကျင်းပတဲ့အရှိအာရှထိပ်ပြီးစီးဝေးပွဲမှာအဲ့လိုပြောဆိုလိုက်ကြောင်းတင်ပြခြင်းပါတယ်ခင်ဗျာ။အာဆီယံရဲ့လက်ရှိအနေအထားဥက္ကဋ္ဌဗီယက်နမ်နိုင်ငံကကမ္ဘာဖက်တာပြုပြီးကျင်းပတဲ့15ချိန်မြောက်အရှိအာရှထိပ်ပြီးအွန်လိုင်းစီးဝေးပွဲကိုနိုဝင်ဘာ14ရက်စနေနေ့ကအာဆီယံအပါအဝင်နိုင်ငံပေါင်း18နိုင်ငံကခေါင်းဆောင်တွေရောကုလသမဂ္ဂတွင်ရင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေးဗစ်မက်ပတ်စ်တို့လည်းပါဝင်တက်ရောက်ခဲ့ပါတယ်။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလည်းမြန်မာနိုင်ငံကိုစားပြုခေါင်းဆောင်အဖြစ်အွန်လိုင်းကတဆင့်တက်ရောက်ခဲ့ပါတယ်။အခုအချိန်ကြီးဆိုရင်အာရှဒေသကဒီဒီရီကြားကိုဗစ်ကူးစက်မှုပေါင်းအနည်းဆုံး14သန်းရှိပြီးကိုဗစ်ကြောင့်သေဆုံးသူ2သိန်းခွဲကျော်ရှိလာနေပြီလို့ကုလအကျဉ်းမှုချုပ်ကဆိုပါတယ်။ဒါကြောင့်အာရှဒေသတွင်းကပြည်သူတွေစီးရဲတွင်လည်းပြန်ရောက်မသွားရအောင်ကြိုတင်ပြင်ဆင်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ
်။ In Asia alone, as many as 39 million people could refer to extreme poverty.
ကိုဗစ် -19 ကာယရောဂါရဲ့ဆိုးကျိုးကြောင့်အရှေ့အာရှဒေသကြီးတစ်ခုတည်းမှာတင်ပြည်သူ39သန်းလောက်ဆင်းရဲတဲ့ဘဝကိုပြန်ရောက်မဲ့အခြေအနေရှိနေပါတယ်။ဒါကြောင့်ရေရှည်ဖွံ့ဖြိုးတိုးတက်ရေးဆိုတဲ့ပန်းနိုင်ကိုအရောက်နှားနိုင်ဖို့ကမ္ဘာလူမှုအသံလိုင်းကလည်းသွေးစည်းညှို့မှုကိုကျင်းစာစိတ်နဲ့အတူငိုတိုးတက်တဲ့အခြေအနေမျိုးပြန်ရရှိနိုင်ဖို့ဒီကာယောဂါရဲ့စိန်ခေါ်ချက်တွေကိုဝိုင်းဝန်းကူညီဖြည့်ရှင်းပေးစီလိုပါတယ်လို့ဂူတာရက်စ်ကပြောသွားတာပါ။ကိုဗစ်ပြဿနာကိုကန့်တွေ့ရမှာကုလသမဂ္ဂရဲ့ကမ္ဘာလုံးဆိုင်ရာရေရှည်ဖွံ့ဖြိုးရေးပဲရစ်ရာသီဥတုသဘောတူညီချက်တွေနဲ့နိုင်ငံရောညီထွေဖြစ်ဖို့လိုတယ်လို့ဂူတာရက်စ်ကမေတ္တာရက်ခံသွားပါတယ
်။ To reach carbon neutrality by 2050, I'm calling for all countries to stop building new.
ဒီလိုညီညာမှုလုံးဝမရှိရအောင်လှုံ့ဆော်သွားမယ်ဆိုတဲ့2050ခုနှစ်ရောက်ရင်ကာဗွန်တန်းငွေလုံးဝကင်းစင်ရေးအတွက်ကမ္ဘာနိုင်ငံတွေအနေနဲ့တောင်ပြီးသွေးသုံးဓာအားပေးစက်ရုံအစ်စ်တည်ဆောက်တာတွေအဲ့လိုတည်ဆောက်နိုင်ဖို့ငွေကြေးကူညီထောက်ပံ့တာတွေရပ်ဆိုင်ကြဖို့တိုက်တွန်းလိုပါတယ်။ COVID-19 အကျတဲကိုကျွန်တော်တို့တုံ့ပြန်ရမှာရေရှည်ခံမဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့ဓာဒီဥတုဆိုင်ရာပဲရစ်သဘောတူညီချက်တွေနဲ့ဟန်ချက်ညီညီကိုင်တွယ်ဖြည့်ရှင်းဖို့လိုပါတယ်လို့သူကပြောသွားတာပါ။ကိုဗစ်ကြောင့်ကမ္ဘာနိုင်ငံအသီးသီးမှာအသွါလာကန့်သတ်မှုနဲ့စီးပွားရေးလုပ်ငန်းကိုင်ပုံတွေလည်းကျောင်းလဲလာတာကိုဒီဆွေးနွေးပွဲမှာထောက်ပြကြပါတယ်။ဒါကြောင့်ကိုဗစ်အလွန်ကာလဒေသပင်စီးပွားရေးပြန်လည်အားကောင်းလာနိုင်ဖို့အရင်နဲ့မတူတဲ့စီးပွားရေးပုံစံအသစ်တွေနဲ့ချင်းကပ်နိုင်ရေးပြင်ဆင်ထားကြဖို့လိုတယ်လို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေးဗစ်မက်ပတ်စ်ကလည်းအကြံပေးသွားပါတယ
်။ In the current crisis, East Asia was the first to enter crisis.
လက်ရှိအကျတဲကိုကြည့်ရင်အရှေ့အာရှဒေသဟာဒီကိုဗစ်ကာယရောဂါကိုအရင်ဆုံးရင်ဆိုင်ခဲ့ရတာဖြစ်ပေမဲ့ဒီကပ်ပြီးဒုက္ခကနေအရင်ဆုံးပြန်လည်လွတ်မြောက်နိုင်မဲ့အနေအထားမှာရှိပါတယ်။ကိုဗစ်အလွန်ကာလမှာစီးပွားရေးလုပ်ငန်းအသစ်တွေ၊ကဏ္ဍအသစ်တွေကိုပြောင်းလဲနိုင်ဖို့အတွက်ရောယင်းနည်းမျှနမှုလုံအားနဲ့ကျွမ်းကျင်မှုတွေကိုဘယ်လိုအသုံးချသွားမလဲဆိုတာနိုင်ငံတိုင်းကပြင်ဆင်ထားဖို့လိုပါတယ်လို့မက်ပတ်စ်ကပြောသွားပါတယ်။15ချိန်မြောက်အရှေ့အာရှထိပ်သီးဆွေးနွေးပွဲဟာနိုဝင်ဘာ12ကနေ15ထိကျင်းပနေတဲ့အာဆီယံ39ကြိမ်နောက်ထိပ်သီးဆွေးနွေးပွဲရဲ့ဆက်ဆက်ဆွေးနွေးပွဲတစ်ခုဖြစ်ပါတယ်နော်